FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အပေါ်ယုံကြည်မှုအခိုင်အမာထားကြဖို့အတွက် FIFA ဥက္ကဋ္ဌရာထူးထပ်မံအရွေးခံရတဲ့ Sepp Blatter ကဘောလုံးပြိုင်ပွဲတွေကိုတိုက်တွန်းလိုက်ပါတယ်။ FIFA ထိပ်တန်းအကြီးအကဲတွေအပါအဝင်တာဝန်ရှိသူ14ယောက်အပေါ်အမေရိကန်အစိုးရကအာဂရိလိုက်စားမှုတွေနဲ့တရားစွဲထားတယ်လို့ဆွစ်ဇာလန်နိုင်ငံကလည်းအကြီးအကဲ9ယောက်ကိုဖမ်းဆီးခဲ့ပြီးတော့ကမ္ဘာဖလားအင်ရှင်ရွေးချယ်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲဥက္ကဋ္ဌ Sepp Blatter ကခုလိုပြောကြားခဲ့တာပါ။လက်ရှိအခြေအနေမှာ FIFA အပေါ်ယုံကြည်ဖို့ခက်ခဲမယ်ဆိုတာနားလည်ပေမဲ့ဘောလုံးပြိုင်ပွဲတွေရဲ့ယုံကြည်မှုပြန်လည်ရလာအောင်နဲ့အဖွဲ့အစည်းပေါ်ယုံကြည်စိတ်ချမှုပြန်လည်ရရှိလာအောင်သူ့အနေနဲ့ကြိုးစားသွားမယ်လို့ Sepp Blatter က FIFA ရုပ်သံနဲ့တည်ထက်မင်းမြန်ကမ်းမှာပြောကြားသွားခဲ့ပါတယ်။အမေရိကန်အစိုးရရဲ့အဂတိလိုက်စားမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့သူ့အတွက်စိုးရိမ်မှုမရှိပါဘူးလို့ဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်း Sepp Blatter ကပြောသွားပါတယ်။2018ခုနှစ်မှာရုရှားနိုင်ငံနဲ့2022ခုနှစ်မှာကာတာနိုင်ငံတို့မှာကျင်းပဖို့ရှိတဲ့ကမ္ဘာဖလားအရှေ့နိုင်ငံတွေကိုလည်း FIFA ကအပြောင်းအလဲလုပ်မှာမဟုတ်ဘူးလို့ Sepp Blatter ကပြောပါရယ် FIFA ဒီဥက္ကဋ္ဌအပါအဝင်ထိပ်တန်းအကြီးအကဲတွေအကြီးအကျယ်လက်ဆားရဲဆိုတဲ့စွဲချက်တွေကြောင့် Sepp Blatter ယာရုကနေပြီးတော့ဆင်းပေးဖို့ဖိအားတွေရှိနေချိန်မှာပဲ FIFA ညီလာခံအတွင်းတောက်ချာနေတော့ကလှုပ်ခဲ့တဲ့ရွေးကောက်ပွဲမှာ၅ချိန်မြောက် FIFA ဥက္ကဋ္ဌယာရုကိုသူပြန်လည်ရရှိခဲ့တာပါဒီကနေ့စနေနေ့မှာ FIFA အမှုဆောင်ကော်မတီနဲ့အစည်းအဝေးကိုဥဆောင်ကျင်းပတဲ့ Sepp Blatter ကပြန်လည်အရွေးခံရတဲ့အတွက်အေးအေးချမ်းချမ်းပျော်ပျော်ရွှင်ရွှင်ရှိပါတယ်လို့ FIFA ရုပ်သံနဲ့မင်းမြန်ကမှပြောသွားပါတယ်။ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာလုပ်ခဲ့တဲ့ FIFA ဥက္ကဋ္ဌရွေးကောက်ပွဲပထမအကြိမ်မှာအသက်86နှစ်ရှိပြီဖြစ်တဲ့ FIFA ဥက္ကဋ္ဌကထောက်ခံမဲ133မဲရရှိခဲ့တာပါ။သူနဲ့ပြိုင်တဲ့ဂျော်ဒန်မင်းသားအလီဘင်အယ်ဟူစိန်ကထောက်ခံမဲ83မဲသာရရှိခဲ့တဲ့အတွက်ဒုတိယကျော်ရွေးကောက်ဆရာမလို့ပဲနဲ့ Blatter အနိုင်ရသွားခဲ့ပါတယ်။ဒါပေမဲ့မင်းသားအလီဘင်အယ်ဟူစိန်ကိုထောက်ခံတဲ့ UEFA ဥက္ကဋ္ဌမစ္စတာ Platini အပါအဝင် UEFA အဖွဲ့ဝင်အားလုံးနီးပါးက FIFA ဥက္ကဋ္ဌယာဒူးကိုရထားတာ18နှစ်ရှိနေပြီဖြစ်တဲ့ Sepp Blatter အနေနဲ့ယာဒူးကနေဆင်းပေးတဲ့မီလို့လူသိရှင်ကြားပြောကြားခဲ့ပါတယ်။